မြန်မာနိုင်ငံတွင်စစ်တပ်နယ်ရဲ့ကြမ်းဖက်မှုတွေကြောင့်ဒေတာရင်းအာဆီယံခေါင်းဆောင်တွေခေါ်ယူတဲ့ဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံမှာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်နေချိန်မှာပဲပြည်ရင်းမှာတော့အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေအဖြုတ်ခွဲခံရပြီးအ ਨੇ စုံတဦးသေဆုံးခဲ့ရပါတယ်။အကြမ်းဖက်ဖြုတ်ခွဲမှုတွေကြောင့်ပြည်သူကပျောက်ကြားသပိတ်တွေဆင်နွှဲနေကြတာဖြစ်ပြီးနေပြည်တော်မှာပြုတ်လုတဲ့ဆိုက်ကယ်သပိတ်အတွင်းစစ်ကောင်စီတပ်တွေရဲ့ပစ်ခတ်မှုကြောင့်အသက်50အရွယ်အမျိုးသားတဦးသေဆုံးခဲ့ရတယ်လို့မျက်မြင်သက်သေတဦးရဲ့ပြောကြားချက်ကိုကိုကာပီ AFP ကပြောပါတယ်။ရဲတွေကသူ့ကိုညှက်ပြီးဖမ်းထားတော့စစ်သားတယောက်ကနောက်ကျောကနေတနက်နဲ့ပြစ်ခဲ့တာလို့လည်းပြောပါတယ်။အခုလိုဆန္ဒပြမှုတွေကိုသွေးမြေကျဖြိုခွဲနေခဲ့တာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာကနေဖိအားပေးမှုတွေရှိလာတဲ့နောက်ပိုင်းအာဆီယံကအစည်းအဝေးကျင်းပဖို့လှုပ်ခဲ့တယ်လို့အစည်းအဝေးတက်ရောက်ဖို့ပါစစ်ကောင်းဆောင်ကိုဖိတ်ကြားခဲ့တာဖြစ်ပြီးဒီလိုဖိတ်ကြားတာကိုဒေါသထွက်နေတဲ့မြန်မာနိုင်ငံတလွှားကပြည်သူတွေကလမ်းပေါ်တွေထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြို့ကြီးတွေ၊ကျေးရွာတွေ၊ဝေးလံခေါင်ဖျားဒေသတွေနဲ့မကဘဲနေဆက်ဒေသတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာပါဆင်အနာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုနေ့စဉ်လိုလိုပြုလုပ်နေတာဖြစ်ပြီးဒီဆန္ဒပြမှုတွေကိုဖြိုခွင်းမှုကနေတည်ဆုံသူက950ဝန်းကျင်ရှိနေပြီဖြစ်ပါတယ်။